မြန်မာနိုင်ငံမှာတိုက်ပွဲတွေပိုပြင်းထန်လာနေပြီးအခြေအနေတွေဆက်ပြီးဆိုးဝါးနေတာဟာဘာသာရေးဆိုင်ရာလွတ်လပ်ခွင့်ဆိုင်အခြေအနေပိုဆိုးလာစေတယ်လို့ American ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကရဲ့အစီရင်ခံစာအသစ်မှာဖော်ပြပါတယ်။အောက်တိုဘာ31ရက်နေ့ကထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာအသစ်မှာ2024ခုနှစ်အတွင်းအာဏာသိမ်းမြန်မာစစ်တပ်ရဲ့ထိန်းချုပ်မှုအားနည်းလာပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေကနေမြေသိမ်းယူပြီးရှင်ပြန်အစိုးရပုံစံထူထောင်လာနေတယ်လို့ဖော်ပြထားပါတယ်။2021အာဏာသိမ်းချိန်ကစပြီးစစ်ကောင်စီအာဏာတည်မြဲရေးအတွက်ဆေးလုဆောင်မှုတွေထဲမှာဘာသာရေးခေါင်းဆောင်တွေအဆောက်အဦတွေအတိုင်းဝန်းတွေကိုပြစ်မှတ်ထားတာတွေပါနေတဲ့အတွက်အယူဝါဒကွဲပြားတဲ့အတိုင်းဝန်းတွေကြားလူမှုရေးတင်းမာမှုတွေတိုးလာခဲ့တယ်လို့ပြောပါတယ်။ပြည်ရင်းကတိုက်ပွဲတွေကြောင့်လူပေါင်း3000ကျော်ဥယျာဉ်ဆုံးခွာထွက်ပြေးရပြီးတချို့ပြည်ပမှာပါခိုးလုံနေထိုင်ရကြောင်းနဲ့မြန်မာနိုင်ငံမှာလက်ရှိကျုံနေရတဲ့ပြဿနာဟာမတူကွဲပြားတဲ့ဘာသာရေးအတိုင်းဝန်းတွေအတွက်အကြမ်းဖက်မှုတွေနဲ့ဆက်ပြီးရင်ဆိုင်ရဖို့ရှိနေတယ်လို့လည်းထောက်ပြထားပါတယ်။